ကချင်ပြည်နယ်ကဒုတိယအကြီးဆုံးဖြစ်တဲ့ဗမော်မြို့ကို KIA ကချင်တပ်နဲ့ပူးပေါင်းတပ်တွေသိမ်းနိုင်မှုဒီဇင်ဘာလ4ရက်နေ့ကစတင်ပြီးထိုးစစ်ဆင်တိုက်ခိုက်နေတာအခုဆိုရင်သတင်းနှစ်ပတ်ကျော်သွားပါပြီ။စစ်မျက်နှာ3ဘက်ကနေတိုက်ခိုက်နေတဲ့အတွက်တိုက်ပွဲတွေဟာဒီကနေ့အထိပြင်းထန်နေတယ်လို့ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုအခုလိုပြောပါတယ်
။ဒီနေ့အတက်ဘက်ကဒီနေ့ပြင်းနေဆိုတာကတော့ရှားပါလား။တော်တော်များများနေရာမှာဘာလို့40ခွန်တို့50ခွန်တို့တက်တူချောင်းတို့ဟို20ပြည့်တို့အနေအားတော့များပါတယ်ဒါပေမဲ့ဒီနေ့ပြင်းထန်တာတော့ဘယ်နှတော့မှကြာလာတော့ပြည်ပြည်ကိုယ်ကိုယ်ရတော့မသိရသေးဘူ
းဗမော်မြို့မှာစစ်စီရေးကုကဲမှုဌာနချုပ်စကခ21အခြေစိုက်ထားသလိုခြေလင်းတရင်လေးရင်အမြောက်တက်တင်ကားတက်တွေအပြင်ဆက်သွယ်ရေးတက်ဆေးတက်အင်ဂျင်နီယာတက်စစ်မြေပြင်စစ်လက်နက်ပစ္စည်းတက်ထောက်ပံ့ရေးတက်စတဲ့လက်ယုံတက်ဖွဲ့တွေလည်းအခြေစိုက်ထားတဲ့မြို့ဖြစ်ပါတယ်16ရက်ရှိပြီဖြစ်တဲ့တိုက်ပွဲတွေအတွင်းစစ်တပ်စခန်းတွေကိုမသိမ်းနိုင်သေးပေမဲ့ကင်းစခန်းတချို့ကိုသိမ်းထားနိုင်တယ်လို့ဗိုလ်မှူးကြီးနော်ဘူးကပြောပါတယ
်။တပ်စခန်းတို့တမန်နိုင်တဲ့လောက်စခန်းတင်းကတော့မရှိသေးပါဘူး။ဟိုသူတို့ကင်းကုန်းချထားတာဒီပေါ့။ပိုးတည်တည်လေးတင်းတာတော့ရှိတယ်။တကယ်တပ်စခန်းတို့တမန်လောက်စခန်းကြတော့ကုသကြီးတော့မချရသေးပါဘူး။
အခုလိုရေရှည်နှစ်ဖက်ဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်တပ်ဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာလေကြောင်းကဘုံကျဲတိုက်ခိုက်တာတွေနေ့စဉ်ရှိနေတဲ့အတွက်ဗမော်ဒေသခံတွေနေရဲဆွန့်ခွာတိမ်းရှောင်နေရပါတယ်။လက်ရှိအချိန်မှာတော့ဗမော်လူဦးရေရဲ့၃ပုံ၂ပုံလောက်ဟာတိမ်းရှောင်နေရပြီးတချို့ရက်ကွက်တွေမှာဒေသခံတချို့ကြံရှိနေတယ်လို့လက်ရှိဗမော်မှာကြံရှိနေသူတဦးကပြောပါတယ
်။ဗမော်မျိုးခြေတွေကတော့ညိုတဲ့ဘုံကျဲနေတော့အချိန်လေးမကောင်းဘူး။အကြီးကြီးဖြစ်နေရတာကာလီဝန်းတဲ့ဆန္ဒပြရတာတွေဖြစ်တယ်။လုံကြီးကတွေဖြစ်နေပြေအောင်ကြည့်ကြတယ်ဖြစ်တယ်။မျိုး3ပုံ2ပုံလောက်တော့ထပ်ပါဘူး။တပုံလောက်ကြာမှာပေါ့။ပွင့်ကိုအိမ်ထဲမှာပဲနေကြတာ။ပမော်မျိုးမှာကွာလို့လာလို့ရတဲ့ရက်ကွက်တွေကတော့ပေါကုန်းကုကူတော့ယိုကြီးအတဲဗဟာရီစင်ကုန်းဒီရက်ကွက်တွေကွာလို့ရမှာ။ကျန်တဲ့ရက်ကွက်တွေကတော့ကွာရလာရင်မကောင်းတော့ဘူး။အဆိုးဆုံးကတော့ဆန်းနိုင်ဖေးရတာကာလီဝန်ဘက်နဲ့ဒီနှစ်မိုင်တကျော်ပေါ့။ကွာရလာရတဲ့လောကအဆင်ပြေတယ်ပိတ်ဆို့ကြတာပေါ့။ပြီးကန္နာလန်တစ်လျှောက်ပေါ့။
2014ခုနှစ်ကကောက်ခံထားတဲ့လူဦးရေစည်ရင်းအရပမော်မျိုးမှာနေထိုင်သူတသိန်း4000ခန့်ရှိတာပါလောလောဆယ်မြို့မှာကျန်နေသူတွေဟာမြစ်တစ်ဖက်ကန်းကနေတခြားရက်ကိုထွက်ခွာနေစေရှိတာကြောင့်ထွက်သွားပြီးသူတွေကတော့မြို့ကိုပြန်ဝင်လို့မရဘူးလို့ပြောပါတယ်ဗမော်မျိုးရင်းတိုက်ပွဲတွေမှာတေဆုံးသူအရသာ30လောက်ရှိနေပြီးထိခိုက်ဒဏ်ရာရသူ150လောက်ရှိနေတယ်လို့ကချင်အရက်ဖက်အဖွဲ့အစည်းတွေကဒီဇင်ဘာလ18ရက်နေ့ကထုတ်ပြန်ထားပါတယ်ကချင်ပြည်နယ်ဗမော်မျိုးတိုက်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူးခင်ဗျာ